မြန်မာနိုင်ငံနာဂစ်မုန်တိုင်းဘေးအတွက်ကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဌာန UNOCHA ကနောက်ဆုံးထုတ်ပြန်တဲ့ကယ်ဆယ်ရေးလုပ်ငန်းအခြေအနေပြအစီရင်ခံစာအမှတ်38မှာမုန်တိုင်းတန်ခံရတဲ့ ARV တိုင်းကြာပုံခံက6လကနေ9နှစ်အောက်ကလေးတငယ်35ရာခိုင်နှုန်းနီးပါးဟာအာဟာရချို့တက်မှုအများဆုံးဖြစ်ပြီးတော့စိုးရိမ်စရာအဆင့်မှာရှိတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂနဲ့ဆက်ဆက်အဖွဲ့အစည်းတစ်ခုဖြစ်တဲ့အာဟာရဆိုင်ရာအဖွဲ့ကဒီအခြေအနေကိုအချက်5ချက်နဲ့စောင့်ကြည့်ဖြေရှင်းဖို့ရှိတယ်လို့သိရပါတယ်။အဲ့ဒါတွေကတော့ဗီတာမင် A ဆေးဝါးတိုက်သွေးမှုနှုန်းဒီခမန်းရေအတွက်မှာစိုးစိုးဝါးအာဟာရချို့တက်နေတဲ့နှုန်းစိုးရိမ်ရတဲ့အရေအတွက်9နှစ်အောက်နဲ့ကိုယ်ဝန်ဆောင်မိခင်တွေကုသရေးနဲ့ဆေးဝါးတိုက်သွေးမှုအရေအတွက်စားလာတွေကိုစောင့်ကြည့်လိုက်တာပြီးကုသပေးဖို့သဘောတူထားတယ်လို့သိရပါတယ်။ဒီပြဿနာကိုအသေးစိတ်စီစဉ်ဖြေရှင်းရမှာဒုက္ခတဲ့နေရာရွှေ့ပြောင်းမှုနဲ့မြို့နယ်အဆင့်သတင်းအချက်လက်မျှဝေတာပူးပေါင်းဆောင်ရွက်တာတွေမှာအခက်အခဲရှိတယ်လို့လည်းဖော်ပြထားပါတယ်။စားနပ်ရိက္ခာနဲ့ပတ်သက်လို့ကတော့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP က ARV တိုင်းကအစားအသောက်ဈေးကွက်အခြေအနေလေ့လာတာကိုဇူလိုင်လ9ရက်နေ့မှာမှအဆုံးသတ်နိုင်မှာဖြစ်ပြီးဇူလိုင်လ17ရက်နေ့မှာသုံးသက်ချက်အစီရင်ခံစာထွက်နိုင်မယ်လို့ဆိုပါတယ်။အနာပိုင်တွေကဒေတာတွေကဆန်ဝယ်ယူရေးကိုဆက်ပြီးတော့ပိတ်ဆို့ထားတာရဲ့စားနပ်ရိက္ခာအတွက်နောက်ထပ်အလှူငွေမရတာရဲ့ဟာအဓိကအခက်အခဲတွေဖြစ်နေတယ်လို့လည်းဒီစင်ခန်းစာမှာဖော်ပြထားပါတယ်။လေယာစိုက်ပျိုးရေးနဲ့ပတ်သက်လို့ယာစီလိုက်ကာကွယ်ဆေးထိုးတဲ့ကိစ္စတွေမှာလမ်းပန်းဆက်သွယ်ရေးနဲ့အခြေခံလုပ်ငန်းခွင်ပြက်စီးတာတွေကြောင့်နှေးကွေးနေပြီးတော့မုန်တိုင်းတော့ကတည်ဆုံးခဲ့တဲ့တိုက်စာအလောင်းတွေကိုစနစ်တကျမရှင်းလင်းနိုင်တာဟာအဓိကစိုးရိမ်စရာတစ်ခုဖြစ်နေတယ်လို့သိရပါတယ်။အတက်မတည်ပဲကြံခဲ့တဲ့ကျွင်းသွားကောင်ရီ၄သိန်းကျော်ဝက်ကောင်ရီ၂သိန်းခွဲကျော်နဲ့ကြက်ဘဲကောင်ရီ၆သန်းကျော်ဟာလည်းအားနည်းချိနဲ့နေပြီးတော့အချိန်မီဆေးဝါးတောက်ရီကောင်းကောင်းမကျွေးရင်ရောဂါဝင်မဲ့အနေထားရှိတယ်လို့သိရပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပေးပို့လှူဒန်းခဲ့တဲ့အရေးပေါ်နေရာထိုင်ခင်းအမိုးအကာတွေမှာပလတ်စတစ်မိုးကဖြန့်ဝေတာကိုပဲအဓိကထားလှုပ်ဆောင်နေရဆဲဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအိမ်လုံးပစ္စည်းဖြန့်ဝေရေးကိစ္စတွေမှာမလုံမလောက်ဖြစ်နေတယ်လို့လည်းဆိုပါတယ်။ဒီနေရာမှာပြဿနာကဝေပြီးသားပစ္စည်းတွေကိုဘယ်သူကဘယ်မှာဘလောက်ဝေတယ်လဲစဉ်းရင်းမချုပ်နိုင်တဲ့ကိစ္စဖြစ်တယ်လို့လည်းဆိုပါတယ်။ပညာရေးဘက်မှာတော့ပုဂ္ဂလိကကျောင်းဆောင်လူရန်းတဲ့အလူရှင်တွေနဲ့မြို့နယ်ပညာရေးမှုတွေအကြားကျောင်းနေပြင်ဆင်ဆောက်လုပ်တဲ့ကိစ္စတွေမှာတစ်ခါတရံမှာတနေရာထဲမှာအလူနှစ်ခါထပ်တာဖြစ်နေကြပြီးအချိန်နဲ့ငွေအားလူအားဆုံးရှုံးရတာတွေဖြစ်နေတယ်လို့လည်းဆိုပါတယ်။ဒါတွေဟာဆက်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အတွက်လို့သိရပါတယ်။နိုင်ငံတကာကျွမ်းကျင်သူတွေမြန်မာပြည်ထဲကိုဝင်ရောက်ခွင့်ဗီဇာကိစ္စမှာတော့ဇူလိုင်လ9ရက်နေ့မနေ့ကအထိရှောက်ထားတဲ့အထက်ကပြည်ဝင်ဗီဇာ319ခုကိုအတည်ပြုပေးခဲ့ပြီး73ဦးကတော့တင်ထားတယ်လို့သိရပါတယ်။ဒီဗီဇာအများစုဟာမြန်မာပြည်တွင်းမှာတကြိမ်သာဝင်ထွက်ခွင့်ရှိပြီးတော့နှစ်ပတ်သာနေထိုင်ခွင့်ရတယ်လို့ဆိုပါတယ်။အရေးပေါ်ကယ်ဆယ်ရေးကိစ္စတွေမှာသုံးဖို့နိုင်ငံတကာကပေးလှူထားတဲ့ဆက်သွယ်ရေးပစ္စည်းတွေဟာမြန်မာစစ်ဆေးရဲ့အခောက်အခွန်ဌာနမှာပဲတင်ဆက်ထားတဲ့ဖြစ်တယ်လို့ဆိုပါတယ်။ဆက်သွယ်ရေးပစ္စည်းတွေတင်သွင်းဖို့ကိစ္စမှာလည်းကန့်သတ်ပိတ်ပင်ချက်တွေရှိနေတယ်လို့သိရပါတယ်။မြို့ဝကျွန်းပေါ်ဒေသမှာဆက်သွယ်ရေးကိရိယာသုံးဆက်မှုပေါ်မှာလည်းတားမြစ်ထားတာတွေရှိနေဆဲဖြစ်တယ်လို့ UNOCHA စီရင်ခံစာကဖော်ပြထားပါတယ်။ဒီချက်ဟာအရေးပေါ်ဆက်သွယ်ဆောင်ရွက်မှုမှာမုံတိုင်းပြီးလို့နှစ်လကျော်လာတဲ့အထိတိုးတက်မှုမရှိကန့်သတ်ထားဆဲဖြစ်တယ်ဆိုတာကိုထောက်ပြနေပါတယ်။ကုလသမဂ္ဂအာဆီယံနဲ့မြန်မာစုအရပူးပေါင်းထားတဲ့သုံးဘွဲ့ဆိုင်အဖွဲ့အနေနဲ့နိုင်ငံတကာအလှူရှင်တွေကိုပြင်ဆင်ပြီးတောင်းခံမဲ့အလှူငွေပန်ကြားချက်ကိုလောလောဆယ်မှာစီးစစ်နေဆဲပဲလို့ဒီကနေ့မှာထုတ်ပြန်တဲ့ UNOCHA စီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။